ိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကနင်းနာကြေးပေးဖို့တရားဝင်ကဆုံးဖြတ်ချက်ချထားတဲ့မကြသေးတဲ့နေ့တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဝင်ဆုံးဖြတ်ချက်ကိုလူလူရှုပြီးနင်းနာကြေးမပေးကြသေးဘူးလို့တောင်ဖရိုက်တာဆောင်လေးရှင်းကတိကျရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်းဝိုက်တာသတင်းတစ်ပုဒ်မှာရေးထားပါတယ်။2014ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွက်လူမောင်ခိုကူးသူတွေအနေနဲ့သူတို့လူကုန်ကူးရသူတွေကိုနင်းနာကြေးငွေစုစုပေါင်း$4.3 သန်းထိုင်းဘက်ကနေစီရင်တိုင်းဘတ်တန်တီ130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားရဲ့လို့ထိုင်းရှိနေကြုံယုံကနေရာနိုင်ငံနဲ့နောက်ဆုံးကိင်းနန်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းနဲ့နာကြီးဘတ် 5.6 သန်းကိုပဲပေးခဲ့တာရှိပြီးဒီထဲမှာတရားရုံးမရောက်ဘဲအပြင်မှာဖြည့်ရှင်းကြည့်ခဲ့တဲ့ဖြစ်ရတယ်မပါဘူးဆိုတာထိုင်းနိုင်ငံတည်င်းအထက်လက်လွတ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမောင်ခိုကူးမှုတိုက်ဖြစ်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိင်းနန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ကြီးဆိုရင်လူမောင်ခိုကူးခံရသူအယောက်တစ်ထောင်ကျော်တိစံတင်တဲ့အခြေအတွက်နဲ့ကဲတင်ထားနိုင်ပြီမလဲ။နင်းနာကြီးပေးကြတာကြောင့်အဲဒီလူတွေပြန်ပြီးလူမောင်ခိုကူးခံရတဲ့အခြေလူကုန်ကူးမှုတိုက်ဖြစ်ရေးလှုပ်ဆော်လှုပ်ဆောင်နေသူတွေကစိုးရိမ်နေပါလေ။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားများကြားလဲပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ကြီးဘယ်မြောက်ကိုထိုင်းအနာဘယ်တွေကကဲတင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်။